Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOE American အတန်းကနေ2019ခုနှစ်ဧပြီလ25ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ကျမအင်ဂျင်နိုင်ပ
ါကျမများသစင်အောင်ပါကြတာပရင်းနေ့မနေ့ပိုင်းထိတ်တန်းရောက်တဲ့နေ့မှာတော့တီရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ Easter ပွဲတော်နေ့ကဘုံပေါက်ကွဲမှုအတွင်းလူ350ကျော်တိစုံခဲ့တဲ့ဖြစ်ရပ်အတွက်ထိတ်တန်းလုံခြုံရေးအရာရှိအုပ်ကိုယာဒူးကနှုတ်ထွက်ဖို့တီရီလင်္ကာသမရမိုက်ထရီပါလာစီရီစင်နာကတောင်းဆိုလိုက်ပါတယ်ဖန်စီခံနေရတဲ့ writer သတင်းတော်နှစ်ဦးအယူခံကိုရင်းပင်ခဲ့တဲ့မြန်မာနိုင်ငံတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကို American နိုင်ငံအများကြီးဝန်ကြီးဌာနကပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်အင်ဂျီ
။ကောင်းပါပြီမက်ဆေ။တရုတ်သမ္မတရှီချင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့မနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ကြပါတယ်
။ဒီစီမံကိန်းတွေထဲကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကတရုတ်ပြည်ကိုဘလောက်အထီးတောင်အကျွေးတင်သွားမလဲဆိုတာအများကြီးသတိထားရမယ်အကျွေးတင်ပြီးတော့မှအဲ့ဒီအကျွေးတွေကိုပြန်မဆက်နိုင်
ဘူးတရုတ်မြန်မာဆက်ဆံရေးမှာမြန်မာနိုင်ငံအတွင်းတရုတ်ရဲ့စီမံကိန်းတွေဟာတကယ်ပဲမြန်မာအတွက်အကျိုးရှိစေမလားဆိုတဲ့အကဲခတ်တဦးရဲ့သုံးသပ်ပြောဆိုသွားတာကိုသတင်းအစီအစဉ်နောက်ပိုင်းမှာလည်းကြားဖို့ရှိပါတယ်တခါအင်ဒိုနီးရှားသမ္မတရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒအဆင်ပြေနိုင်ပါမလားဆိုတဲ့သုံးသပ်ချက်ဘင်္ဂလားဒေ့ရှ်နဲ့ဆက်ရိုဟင်ဂျာဒုက္ခသည်စခန်းမှာမီးလောင်မှုဖြစ်ခဲ့တဲ့နောက်ဆုံးအခြေအနေစတာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမမျှတစင်အောင်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်တီရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ Easter ပွဲတော်နေ့ကဘုံပေါက်ကွဲမှုတွေအတွင်းလူ350ကျော်တေဆုံးခဲ့တဲ့ဖြစ်ရပ်အတွက်တီရီလင်္ကာသမရမိုက်ထရီပါလာစီရီစင်နာကထိတ်တန့်လုံခြုံရေးအရာရှိနှစ်ဦးကိုယာဒူးကနှုတ်ထွက်ခိုင်းလိုက်ပါတယ်။ခရီးရန်ဘုရားကျောင်းတွေနဲ့စိန်ခမ်းဟိုတယ်တွေကိုဘုံပေါက်ခွဲမဲ့အကြောင်းအိန္ဒိယကသတိပေးချက်တွေချုပ်တင်ထောက်လှမ်းရခဲ့တာကိုသူ့ကိုမပြောခဲ့တဲ့သက်ဆိုင်ရာအရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့သမရစီရီစင်နာကရုံမြင့်တန်ကြားကနေမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်တစ်ရက်မှာရဲချုပ်ဖူချစ်ဂျာရာဆန်ဒရာနဲ့ကာကွယ်ရေးဝန်ကြီးဟေမာစီရီဖာနန်ဒိုတို့ကိုယာဒူးကဆင်ပေးဖို့ပြောလိုက်တာပါ။ကာကွယ်ရေးဝန်ကြီးဌာနယာဒူးနေရာကိုလည်းသမရကယူထားလိုက်ပါတယ်။ဂျိုတင်သတိပေးချက်တွေကိုအစိုးရကအလေးမထားခဲ့တဲ့အတွက်ပြည်သူတွေဒေါသထွက်ခဲ့ကြပြီးဒါဟာအဓိကလေဟင်းမှုကြီးဖြစ်တယ်လို့အကြီးတန်းအရာရှိတွေကဝန်ခံခဲ့ပါတယ်။အသေးခံဘုံခွဲသူ၉ယောက်ထဲမှာဟင်းခတ်အမွှေးကြိုင်လုပ်ငန်းလုပ်တဲ့ကျွယ်ဝတဲ့မိသားစုကညီကို၂ယောက်နဲ့သူတို့တွေကတယောက်ရဲ့အမျိုးသမီးလဲပါတယ်လို့တီရီလင်္ကာအရာရှိတွေကပြောပါတယ်အခုထိဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ဆက်နွယ်နေတဲ့လူ60ကိုဖမ်းဆီးထားပါတယ်စုံစမ်းထောက်လှမ်းမှုတွေမှာပူးပေါင်းကူညီဖို့ FBI ထောက်လှမ်းရေးအဖွဲ့တစ်ဖွဲ့လဲမြို့တော်ကိုလံပေါ်မှာရောက်နေပြီလို့တီရီလင်္ကာနိုင်ငံဆိုင်ရာ American သံအမတ်ကြီး Elena Taplis ကပြောပါတယ်
ရုရှားနိုင်ငံက2020ပြည့်နှစ် American သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်နိုင်ခြင်းရှိလို့2016သမ္မတရွေးကောက်ပွဲရုရှားဆွဲဖက်မှုဟာသမ္မတ Trump အတွက်အကဲဆက်တဲ့အကြောင်းကိစ္စတစ်ခုဖြစ်နေသေးတယ်လို့သိရပါတယ်။အထူးစုံစမ်းစစ်ဆေးရမှု Robert Mueller ကရုရှားနိုင်ငံဟာ2016 American သမ္မတရွေးကောက်ပွဲမှာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဆွဲဖက်ခဲ့တယ်လို့အစီရင်ခံထားတာပါ။အခုနောက်ထပ်ထွက်ပေါ်လာတဲ့သတင်းတွေအရဒီကိစ္စဟာသမ္မတ Trump ရှေ့မှောက်မှာရှေ့လျှောက်အကဲဆက်နေသေးတဲ့ကိစ္စဖြစ်နေဦးမှာပါ။နယူးယောက်တိုင်းစ်သတင်းစာအစိုးရအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးကာဇန်နီယယ်ဆင်ဟာလာမယ့်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုကိုတွန်းလှန်ဖို့ကိစ္စကိုအလေးထားလှုပ်ဆောင်ဖို့စ조사ခဲ့တယ်လို့သိရပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကအင်ဖြူတော်အုပ်ချုပ်ရေးယာယီအကြီးအကဲမိုက်မယ်လ်ဗန်နီကဝန်ကြီးနီယယ်ဆင်ကိုဒီကိစ္စကိုသမ္မတထရမ့်ရှေ့မှာမပြောမိဖို့တတိပေးခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကဆိုပါတယ်။သူကဝင်ကြီးနေရဆန်ကိုဒီကိစ္စဟာသမ္မတရှေ့မှာပြောလို့ကောင်းတဲ့အကြောင်းအရာတခုမဟုတ်ဘူးလို့ပြောခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကဆိုပါတယ်။မိုက်မာဗနီကတော့သူဘာအစည်းအဝေးမှာသူဒီလိုပြောခဲ့တယ်လဲဆိုတာကိုမမှတ်မိကြောင်းညင်းဆိုပါတယ်။မိုက်မာဗနီကရုရှားနိုင်ငံကိုအင်ပြစ်အပြစ်နဲ့မြင်ဆိုင်ခဲ့ဘူးဆိုပြီးအရင်သမ္မတအိုဘားမားကိုအပြစ်တင်ခဲ့ပါတယ်။လက်ရှိအစိုးရဟာရွေးကောက်ပွဲမှာပြည်ပဆွတ်ဖက်မှုကိုတီးခံမှာမဟုတ်ဘဲအနာဂတ်မှာဒီလိုမဖြစ်အောင်ကျူတင်ပြင်ဆင်လုပ်ထားတယ်လို့လည်းသူကဆိုပါတယ
်အမေရိကန်ဆိုရအနေနဲ့အီရန်နိုင်ငံပေါ်အကောင်းမြင်ဝါဒနဲ့ဆက်လက်ဆွေးနွေးသွားလို့ဆိုမရှိတဲ့အတွက်အီရန်ကအမေရိကန်ရဲ့ဒဏ်ခံပိတ်ဆို့မှုတွေကိုဆက်လက်ရင်ဆိုင်ရမှာပဲလို့အီရန်သမ္မတဟာဆနာရိုဟီနီကပြောပါတယ် American ကအီရန်နဲ့ဆွေးနွေးလို့စိတ်မရှိတဲ့အပြင်အရေးယူမှုတွေချမှတ်နေတာကအီရန်နိုင်ငံကိုပြုတ်ကွဲပျက်စီးအောင်လုပ်နေတာလို့သမ္မတရူဟီနီကပြောပါတယ်။ဒီသတင်းပတ်အစောပိုင်းက American ကအီရန်အပေါ်ရေနံနဲ့ပတ်သက်တဲ့တံခါးပိတ်ဆို့တာတွေကိုတင်းကျပ်လိုက်ပြီးတဲ့နောက်မနေ့ဗုဒ္ဓဟူးနေ့ကသမ္မတရူဟီနီကပြောတာပါ။အီရန်အနေနဲ့ American ရဲ့တံခါးမှုတွေကိုရင်ဆိုင်သွားရုံရှိပြီး American ကသူတို့ဆုံးဖြတ်ချက်အပေါ်နှောင့်တရစေမယ်လို့သူကပြောပါတယ်။အမေရိကကတန်ခတ်ပိတ်ဆို့ပေမဲ့သူတို့အနေနဲ့ရေနံကိုကိုပိုင်ဆုံးဖြတ်ခွင့်နဲ့ကြိုက်သလောက်တင်ပို့သွားနိုင်တယ်လို့အီရန်အကြီးအကဲအာရာတိုလာအလီခါမီနီကပြောပါတယ်။တန်ခတ်ပိတ်ဆို့ထားတာတွေအတွက်အဖြေတစ်ခုတော့ရှိလာမှာလို့သူကပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ဟော်မူးဇ်ရေလက်ကြားကတဆင့်ရေနံဝယ်လက်တွေကိုအီရန်ကရှာဖွေတာကိုအမေရိကန်ကတားဆီးလိုက်တဲ့အတွက်အမေရိကန်အနေနဲ့နောက်ဆက်တွဲအကျိုးဆက်တွေအတွက်ပြင်ဆင်ထားဖို့လေအီရန်နိုင်ငံဂျာယီဝင်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကနယူးယောက်မြို့မှာကျင်းပတဲ့အာရှလူမှုရေးရာအခမ်းအနားတစ်ခုမှာပြောသွားပါတယ်
။အမေရိကန်ပြည်ထောင်စုပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာကုန်သွယ်ရေးသဘောတူညီချက်ရဖို့ကြိုးစားနေချိန်မှာလာမယ့်အပတ်မှာကျင်းပမယ့်နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးဘက်ကအကောင်းမြင်ပြောဆိုနေကြပါတယ်။မနေ့ကဗိုလ်တေးဦးနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကျွန်တော်တို့တရုတ်နဲ့ကုန်သွယ်ရေးကိစ္စလောက်ကိုင်းနေတာတွေသိအဆင်ပြေနေပါတယ်လို့သတင်းတောက်တွေကိုအင်ပီတိုကနေဖလော်ရီဒါပြည်နယ်ကိုအသွားပြောကြားခဲ့ပါတယ်။ဘီဂျင်းမြို့ကတရုတ်အရာရှိတွေကလည်းမြင်သာတဲ့တိုးတက်မှုတွေရှိနေတယ်လို့ပြောပါတယ်။ပြီးတော့နှစ်ဖက်စလုံးအဆက်အသွယ်မပြတ်ရှိကြကြောင်းနှစ်နိုင်ငံကိုယ်စားလှယ်တွေအဖွဲ့အစည်းအဝေးနဲ့နှစ်ဖက်အကျိုးရှိမဲ့သဘောတူညီချက်ရဖို့ပူးပေါင်းအလုပ်လုပ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။နောက်ပတ်မှာတော့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်အစိုးရအရာရှိနှစ်ဦးဗီဂျီမျိုးကိုသွားပါလိမ့်မယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မက်တင်ဆန်နဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာတို့ဟာအေဗီ30ရဲ့နေမှာတရုတ်ဝန်ကြီးချုပ်လူဟင်းနဲ့တွေ့ဖို့တရုတ်နိုင်ငံကိုသွားပါမယ
်။ VOA အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12139လိုင်းလိုမီတာ40 kHz 9013လိုင်းလိုမီတာ57 kHz 5809နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့ကြော်သားပရင်းနေမနဲ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်BRI တရုတ်ခေတ်စ်ပိုးလမ်းမစီမံကိန်းမှာမြန်မာကမိဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်ချီကျူးထောပနာပြကြောင်းတရုတ်သမ္မတရှီချင်းဖင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့မနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။ BRI စီမံကိန်းကိုတရုတ်အစိုးရစတင်ချိန်ကတည်းကမြန်မာကပါဝင်ခဲ့ပြီးဖြစ်တယ်လို့အကျိုးအမြတ်ကြီးကြီးမားမားရမယ်ဒီစီမံကိန်းလုပ်ငန်းစဉ်မှာဆက်လက်ပါဝင်မှုဆန္ဒရှိကြောင်းဒေါက်တာဆန်းစုကြည်ကသမ္မတရှီကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ကနေ28ရက်နေ့ထိကျင်းပမယ်ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တရုတ်သမ္မတရှီချင်းဖင်တို့ဟာညီလာခံမတိုင်ခင်မနေ့ဗုဒ္ဓဟူးနေ့ကတီးခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ရိုက်တာသတင်းတောင်တို့ရဲ့အယူခံမှုကိုညှင့်ပယ်ခဲ့တဲ့မြန်မာနိုင်ငံတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကဗုဒ္ဓဟူးနေ့ကပြစ်တင်ရှုတ်ချခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောကြားချက်မှာမြန်မာနိုင်ငံတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းသမားတွေကိုအကာအကွယ်ပေးရမှာရေရှည်ထိခိုက်မှုရှိစေမယ့်ဆိုးရွားတဲ့အချက်အကျပြန့်ဖို့တစ်ခုဖြစ်တယ်လို့ပါရှိပါတယ်။ဒါ့အပြင်မကြာသေးမီကာလအတွင်းမြန်မာနိုင်ငံမှာသတင်းတောက်တချို့လူမှုအဖွဲ့အစည်းအဖွဲ့ဝင်တချို့နဲ့တန်ချက်ထိုးသူတချို့ဖမ်းဆီးခံရမှုအပေါ်အမေရိကန်ပြည်ထောင်စုကအလွန်စိုးရိမ်မိကြောင်းလည်းဖော်ပြထားပါတယ်။
ဗြိတိန်ကတရုတ်ဟွာဝေးနည်းပညာကုမ္ပဏီရဲ့ 5G ကွန်ရက်တိုးချဲ့မှုကိုအကန့်အသတ်နဲ့ခွင့်ပြုသွားမယ်လို့ပြောပါရယ်။ဟွာဝေး 5G ကွန်ရက်အသုံးပြုခွင့်ပေးလိုက်ရင်ထောက်လိုင်းရေးလုပ်ငန်းတွေပိုလုပ်နိုင်အောင်တရုတ်ကိုအားပေးရရောက်တယ်လို့အမေရိကန်နဲ့ဗြိတိန်ကအကြီးတန်းအရာရှိတွေကသတိပေးနေကြတာပါ။ 5G ကွန်ရက်ကိုအကန့်အသတ်နဲ့30ခွင့်ပြုဖို့ဗြိတိရှဝန်ကြီးချုပ်ထရီဆာမေဦးဆောင်တဲ့အမျိုးသားလူညိုရေးကောင်စီကအင်္ဂါနေ့ကလုပ်တဲ့အစည်းအဝေးမှာဆုံးဖြတ်လိုက်တာဖြစ်တယ်လို့ Daily Telegraph သတင်းမှာဖော်ပြထားပါရယ်။ဝန်ကြီးချုပ်မေက 5G ကွန်ရက်ကိုကန့်သက်တဲ့အနေနဲ့ area တိုင်းအသုံးပြုတဲ့ကွန်ရက်မျိုးကိုပဲခွင့်ပြုသွားမယ်လို့လည်း Daily Telegraph သတင်းစာမှာဖော်ပြပါတယ်။ Huawei နည်းပညာတွေကတစင်ထောက်လိုင်းလုပ်နိုင်တာကိုစိုးရိမ်နေတဲ့အတွက်တရုတ် Huawei နည်းပညာတွေကိုအသုံးမပြုဖို့ American ကမဟာမိတ်တွေကိုသတိပေးနေတာပါ။ကမ္ဘာမှာဆက်သွယ်ရေးပစ္စည်းတွေထုတ်လုပ်တဲ့အကြီးဆုံးကုမ္ပဏီ Huawei ကတော့ 5G ကွန်ရက်နဲ့ပတ်သက်တဲ့စိုးရိမ်ချက်တွေအပေါ်အာမခံမပေးနိုင်ဘူးလို့ပြောထားပါတယ်။
ဗီယက်နမ်နိုင်ငံကတရုတ်လက်အောက်ကလွတ်မြောက်ခဲ့တာထောင်စုနှစ်နေပါရှိနေပြီဖြစ်တဲ့အခမ်းအနားကိုဒီသတင်းပတ်တဲကျင်းပခဲ့ပါတယ်။နှစ်ထောင်နဲ့ချီတရုတ်လက်အောက်ရောက်နေခဲ့ပေ ဗီယက်နမ်နဲ့တရုတ်နိုင်ငံကြားနိုင်ငံတကာအမြင်မှာတော့အဆင်ပြေတဲ့ဆက်ဆံရေးရှိပါတယ်။တရုတ်ကကမ္ဘာမှာအများဆုံးအထယ်လိတ်တင်ပို့နေတာဖြစ်ပြီးဗီယက်နမ်ကဒုတိယနေရာမှာရှိနေတာပါ။ Communist Borders ဝဲခေါင်းဆောင်တွေအုပ်ချုပ်နေတာမှာလည်းဗီယက်နမ်ကတရုတ်နဲ့အတူတူဖြစ်ပြီးလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းနိုင်ငံတကာတင်ပို့ကုန်ဈေးကွက်မှာဖနက်အဝတ်အထည်နဲ့အိတ်တွေတင်ပို့ရောင်းချတဲ့နေရာမှာလည်းဗီယက်နမ်ကတရုတ်လမ်းစဉ်ကိုလိုက်နေတယ်လို့သုံးသပ်သူတွေကပြောပါတယ်။ကမ္ဘာအထယ်လိတ်ဈေးကွက်မှာတရုတ်နဲ့ဗီယက်နမ်ကအဓိကနေရာကိုချုပ်ကန်ထားတယ်လို့တရုတ်မျိုးသားအထယ်လိတ်လုပ်ငန်းအဖွဲ့ဥက္ကဋ္ဌချန်တန်ပန်းကဟိုချီမင်းမြို့မှာဒီလအတွင်းကျင်းပခဲ့တဲ့ကုန်သွယ်ရေးညီလာခံမှာပြောခဲ့ပါတယ်ခင်ဗျာ
။မမတဆင်အောင်နဲ့ကိုရဲမင်းထွန်းတို့ကကြာတာပရင်းနေနေခင်တဲ့တွေကိုပြောပြသွားတာပါခုတော့တင်းလှော်တွေကိုနားဆင်ရမှာပါရှင်ဆော့ဆော့ကတင်းနဲ့မှာကြားခဲ့ရတဲ့အတိုင်း BRI တရုတ်ခေတ်တပိုးလမ်းမစီမံကိန်းမှာမြန်မာကမိတ်ဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်မှာတရုတ်သမ္မတရှီချင်းဖင်ကချီကျူးထောမနာပြုကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့မနေ့ကတွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်အပြည့်အစုံကိုဆက်ပြီးနားဆင်ပါရှင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ရက်နေ့ကနေ28ရက်နေ့ထိကျင်းပမယ့်ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တရုတ်သမ္မတရှီချင်းဖင်တို့ညီလာခံမတိုင်ခင်မနေ့ဗုဒ္ဓပူနေ့ကတခြားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စဆွေးနွေးခဲ့ကြပါတယ်။တရုတ်ကအဆိုပြုထားတဲ့ BRI ခေတ်တပိုးလမ်းမစီမံကိန်းနဲ့ပတ်သက်လို့ပူးပေါင်းအကောင့်ထဲဖော်ဖို့အတွက်မြန်မာအစိုးရကဥဆောင်ကော်မတီတည်းရဲ့ဖွဲ့စည်းထားတဲ့အပေါ်တရုတ်ဆိုရကချီကျူးထောပနာပြူကြောင်းသမရရှိကတောင်းဆန်းစုကြည်ကိုပြောပါတယ
်အခုကျင်းပတဲ့ BRI နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးညီလာခံကိုတောင်းဆန်းစုကြည်တက်ရောက်လာတာဟာဒုတိယအကြိမ်မြောက်ဖြစ်ပြီးကျွန်တော်အနေနဲ့ကြိုးဆိုပါတယ် Belt and Road စီမံကိန်းရဲ့ဖွံ့ဖြိုးတိုးတက်ရေးမှာတောင်းဆန်းစုကြည်အနေနဲ့ကိုယ်တိုင်မျက်မှောက်မြင်တွေ့ခဲ့ရသူပါဝင်ဆောင်ရွက်သူလည်းဖြစ်ပါတယ်
ဒါပြင် BRI စီမံကိန်းမူပေါင်းအတွင်းနှစ်နိုင်ငံအပြန်အလှန်အကျိုးတူပူးပေါင်းဆောင်ရွက်မှုကိုပိုပြီးအားကောင်းစေဖို့ဆန္ဒရှိနေကြောင်းလည်းသမ္မတရှိကဆိုပါတယ်။မြန်မာကတော့ဒီစီမံကိန်းကိုအစကတည်းကထောက်ခံကြောင်းနဲ့ဆက်လက်ပါဝင်ဖို့ဆန္ဒရှိကြောင်းဒေါအောင်ဆန်းစုကြည်ကလည်းတရုတ်သမ္မတကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။ BRI စီမံကိန်းစတင်ကလေးကကျမတို့ပါဝင်ပြီးဖြစ်တယ်လို့အနည်းချင်းမဟုတ်ပဲအလုံးကိုခြုံပြီးအကျိုးအမြတ်ကြီးကြီးမားမားရဖို့ရှိနေတဲ့ဒီစီမံကိန်းလုပ်ငန်းစဉ်မှာမြန်မာအနေနဲ့တတောင်းတနေရာကပါဝင်ဖို့ကျမတို့ဆန္ဒရှိပါတယ်။အထူးသဖြင့်ကျမတို့နှစ်နိုင်ငံကြားဆက်ဆံရေးမှာမိတ်ဆွေအဖြစ်နဲ့ရောပူးပေါင်းဆောင်ရွက်မှုအရာရောလာမယ့်နှစ်ကာလတွေမှာပုံမခိုင်မာလာမှာဖြစ်တဲ့အတွက်လည်းကျမတို့တကယ်ကိုအားတက်မိပါတယ်။တရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းကြောင့်ဖွံ့ဖြိုးဆဲမြန်မာနိုင်ငံအတွက်တိုးတက်မှုတွေရှိလာမှာကိုကြိုဆိုပေမဲ့တရုတ်အကျွေးထောင်ချောက်ထဲပိတ်မိမဲ့အဖြစ်ကိုတော့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေရင်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOE ကိုပြောပါတယ
်ဒီတရုတ်ရဲ့စီမံကိန်းဟာကျွန်တော်တို့မြန်မာနိုင်ငံမှာအများကြီးရှိတယ်ဆိုတော့အဲ့ဒီစီမံကိန်းဟာတကယ်ပဲကျွန်တော်တို့မြန်မာနိုင်ငံကိုအကျိုးပြုမယ်ဆိုရင်ကျွန်တော်တို့အနေနဲ့အတိုင်းထက်လုံ့ဝန်းတာပါတယ်ဒါပေမဲ့တတိတော်ထားရမယ်ဒီစီမံကိန်းတွေထဲကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကတရုတ်ပြည်ကိုဘလောက်အထိတောင်အကျွေးတင်သွားမလဲဆိုတာအများကြီးတတိထားရမယ်အကျွေးတင်ပြီးတော့မှအဲ့ဒီအကျွေးတွေကိုပြန်မဆက်နိုင်ဘူးဆိုရင်ကျွန်တော်တို့တိုင်းပြည်ကအဲ့ဒီတရုတ်လက်ထဲရောက်သွားမလားဆိုတာအဲ့ဒါကိုအများကြီးစိုးရိမ်စရာရှိပါတယ်
တနိုင်ငံလုံးစိုးရိမ်မကင်းဖြစ်နေတဲ့ကချင်ပြည်နယ်ကတဘာဝပတ်ဝန်းကျင်ဘေးအန္တရာယ်ကိုအကြီးအကျယ်ထိခိုက်စေမဲ့တရုတ်ရဲ့မြေဆုံဆဲစီမံကိန်းကိုအပြေးတိုင်ဖျက်သိမ်းဖို့အခုခီးစဉ်မှာဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်ကောင်ဆောင်တွေကိုပြက်ပြက်သားသားပြောဖို့လူကြောင်းဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ
်အခုဆိုရင်ကျွန်တော်မြန်မာပြည်တပီလုံးကနေပြီးတော့မှဒါကိုမလုပ်ဖို့ရန်အတွက်တောင်းဆိုတယ်တရုတ်တော်လာစီကောက်ပြီးတော့တောင်းမှထဲ့ဝင်ပြီးတော့တောင်းမှမျိုးစုံဆဲကိုပြန်ရွေးယူမယ်ပြန်ကဲမယ်အဲ့လိုကြိုးကြော်ပြီးဆန္ဒချိနေတယ်စီစီမီကြတယ်ဒါကြောင့်မို့လို့ကျွန်တော်တို့တောင်အောင်ဆန်းစုကြည်နဲ့တကွဒီတာဝန်ရှိတဲ့ကျွန်တော်တိုင်းပြည်ကောင်းဆောင်ကြီးတွေတေချာစဉ်းစားပြီးတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းတကယ်တိုင်းပြည်ကိုထိခိုက်မြင့်နာစေမယ်ဆိုလို့ရှိရင်တတိရှိရှိနဲ့ဒီမျိုးစုံစီမံကိန်းမှာဖြတ်သိမ်းဖြစ်ဖို့က ကျွန်တော်အနေနဲ့တောင်းဆိုချင်ပါတယ်
။တရုတ်ရဲ့ BRI ခေတ်သစ်ပိုလန်မှစီမံကိန်းကြီးမှာမြန်မာအနေနဲ့ပါဝင်ဖို့သဘောတူညီချက်အရ2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ဒေါံဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်နေတဲ့တရုတ်မြန်မာစီးပွားရေးစင်ကြံမှာတရုတ်ကမြန်မာနိုင်ငံအတွင်းအကောင့်ထည့်ဖော်ဖို့အဆိုပြုထားတဲ့စီမံကိန်းအသစ်ပေါင်း30ရှိနေတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ခီးစင်မတိုင်ခင်နှစ်နိုင်ငံလက်မှတ်ရေးထိုးသဘောတူညီမဲ့အချက်တွေနဲ့ပတ်သက်လို့ကုသရေးဝန်ကြီးဒူးဝင်ကြီးဦးအောင်ထူးဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဟာဖေဖော်ဝါရီလကရွန်းနံပြည်နယ်ခွန်မိန်မြို့မှာတရုတ်အစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။အဲဒီကဆွေးနွေးပွဲအပြီးဝန်ကြီးဦးအောင်ထူးကသတင်းမီဒီယာတွေကိုပြောကြားချက်အရဒေါက်ဆန်းစုကြည်ရဲ့အခုတရုတ်ခီးစင်မှာ2018ခုနှစ်ကတည်းကသဘောတူညီထားတဲ့တရုတ်မြန်မာစီးပွားရေးဆောင်တည်ဆောက်မဲ့စီမံကိန်းကိုဆွေးနွေးသဘောတူဖို့ရှိတယ်လို့တရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အတွက်ပထမအဆင့်အကောင့်ထဲပေါ်မဲ့စီမံကိန်းတွေကိုလည်းဒေါက်ဆန်းစုကြည်နဲ့တရုတ်ဆိုရကောင်းဆောင်တွေဆွေးနွေးဖို့ရှိနေတယ်လို့ဆိုပါတယ်။သမ္မတရှိကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်နဲ့လူတွေရဲ့အသက်မွေးဝမ်းကြောင်းပုံမှုကောင်းမွန်လာအောင်ကူညီအားပေးနေပြီးနိုင်ငံတွင်းငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးရဖို့မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုလေးစားကြောင်းသူကပြောပါတယ်။ဒါ့အပြင်နေဆက်လုံခြုံရေးနဲ့တည်ငြိမ်ရေးကာကွယ်ဖို့အတွက်မြန်မာနဲ့အတူလက်တွဲဆောင်ရွက်ဖို့အစဉ်သင့်ရှိနေကြောင်းလည်းပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းပြီးတည်ငြိမ်မှုရှိတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ရဲ့ကူညီထောက်ခံမှုနဲ့ကြိုးပမ်းအားထုတ်မှုတွေကိုကျေးဇူးတင်ကြောင်းသမ္မတရှိကိုတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။ကျားသပရိနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်၊သူယုံကြည်ရာ၊နေနဲ့ခင်အင်္ဂလိပ်စာသင်ခန်းစာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်ရှင်။ Bangladesh နိုင်ငံနေဆက်ကကုတုပလောင်ဒုက္ခသည်စခန်းတွင်မနေ့နေ့လယ်ကမိလောင်မှုဖြစ်ပွားခဲ့ပါတယ်။မိလောင်ဒဏ်ရာရသူတွေကကလေးငယ်3ကတော့စိုးရိမ်စရာအခြေအနေမှာရှိနေပါတယ်။မိဖို့ကြောင့် gas o ကနေတဆင့်စတင်လောင်ကျွမ်းနဲ့အဲ့ဒီနည်းကြောင့် NG 50လောက်လောင်သွားတယ်လို့သိရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဘာလူကာလီဒုက္ခသည်စခန်းမှာနေထိုင်တဲ့ကိုအစ္စလမ်ကိုကျမတို့ရဲ့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။ဒီကနေ့ဟောပါဘောမင်းလေးဆန္ဒနာရေးလက်စင်ငါလောက်ပါပါ။ဘင်္ဂလားဒေ့ရဲ့ကောဇော်ကဒေတာကုတုဆောင်လောင်ဒုက္ခသည်စခန်းမှာပါ။
ဘလောက်များလောင်သွားလဲခင်ဗျအိမ်ပနေအိမ်လောက်ပါသွားလဲကျွန်တော်ပြောပြလို့ရမလား
။အလောက50မီတာလောက်လောင်ချောင်းပြတ်စီသွားတယ်။အဲ့ဒီအင်းဒီယာသူဆလုံးပေးတဲ့အင်းတွေပါ။အဲအင်းစလုံးရဲ့အစ်ကိုကတော့တာတာနဲ့တပင်းလောက်ရှိပါတယ်။ကျွန်တော်မြန်မာငွေနဲ့ဆိုရင်70ပြီပေါ့။အဲ့ဒါအဲ့ဒီ50မီတာလောက်လောင်ချောင်းပြတ်စီသွားတယ်။နောက်ဒီမှာအတောင်းဆုံးကြီးစီတယ်။နောက်စာမေးကြတယ်အကုန်လုံးကမီးတဲပါသွားတယ်။နောက်ကလေးတောင်းရွာတော့မီးပင်ကရခဲ့တယ်။နောက်လူကြီးတယောက်မင်းလောင်တရားရခဲ့တယ်အဲ့ဒီကလေးတွေအနေနဲ့ဆွေးနွေးကြရတင်နာမှာရှိနေလို့မစ္စတာဆေးရမှာသူတို့ကြည့်ကြတယ်လို့ကျွန်တော်က
ဟုတ်ကဲ့အခုဆောစကိုအစ္စလမ်ပြောတာမိတွေကအခုလောင်သွားတဲ့အိမ်တွေကဘသူအဆောက်ပေးတာဘင်္ဂလား UN ကဆောက်ပေးတာလားဘသူအဆောက်ပေးတာလဲခင်ဗျဟု
တ်ကဲ့ပါဟိုပါသူကနေကအလုရှင်အဖေးဟာပြေးလိုက်တာပ
ါဟုတ်ကဲ့
သူကနေကဆော့ပြီးတာဆော့ပြီးလိုက်တာပါ
အော်ဟုတ်ကဲ့အခု
အော်တရားအင်းအမျိုးသားတော့ကွန်ကရစ်တိုင်နဲ့နောက်ဆင်းရဲဝါအခါတော့လာအခါနဲ့နောက်အမှုတက်တယ်မို့ပ
ါဘာကြောင့်လောင်နေဘလို့လောင်နေစလောင်နေဆိုတော့မသိရသေးဘူးထင်တယ်သိရပြီလားခင်ဗျဟု
တ်တော့တော့သိရခင်ဗျဟိုကမိဖို့ကြောင့်အင်း guest view ကနေစလောင်တာပါခင်ဗျအ
ော်ဟုတ်ကဲ့
ဆရာကအဖူရှင်ကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်နေမယ့်အဖူရှင်ကစပါလိမ့်မှာပါလေခင်ဗျအဲအချင်းတော့ဖိလမရဘူးကျွန်တော်တော့အချင်းတော့လာတဲ့စီရင်အဲဟိုတန်ကအရင်ညစ်တာကအဲမြေပူရှင်ကတော်တော်လေးပြင်းတာပါလေအဲ့ဒါကြောင့်မလို့ဒီကြောင်အောင်နဲ့ဒီကောင်နေဆလောင်ခဲ့တာပါ
ဒါဆိုရင်တော့အခုကတော့မိကတော့ငြိမ်းသွားပြီပေါ့နော်အားလုံးငြိမ်းသွားပြ
ီဟုတ်ပါဘင်္ဂလားဒေ့ရှ်ကမြေပြတ်သမားတွေလာတယ်ခါနဲ့နောက်ရေတပ်ဖွဲ့လာတယ်စစ်တဲ့အဲပိုင်းတွေလာတယ်ဒီကလေရစီးနေလို့ဟိုဟာစခန်းတွေကိုငွေလို့မရခဲ့ပါဘူးခင်ဗျာအော်မြစ်တဲ့ gas ဘုံနဲ့ပဲသူတို့ကမီးကိုငင်တက်ခဲ့ပါလေခင်ဗျာ
ဟုတ်ကဲ့ဒါဆိုရင်တော့အခုဒီမီးရတော့ဒါမတော်တဆမီးလို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါမတော်ဆဆဟိုရှိများလို့ပါခင်ဗျာ
ဟုတ်ကဲ့ အခုကိုအစ္စလာမ်ပြောတာကလေး၃ယောက်ကမိလောင်သွားဒဏ်ရာရသွားတဲ့ကလေး၃ယောက်ကနည်းနည်းစိုးရင်ရတဲ့အနေအထားရှိတယ်ဆိုတော့အခုကလေး၃ယောက်အပါအဝင်ပေါ့နော်ဒဏ်ရာရသွားလူကြီး၁ယောက်ကသူတို့ကိုဆေးရုံပို့ထားရလားခင်ဗျာဆေးကုသမှုပေးနေ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ NSS ဆေးရုံကိုပို့ထားပါတယ်သူတို့ကို NSS ဆေးရုံကိုပို့ထားပါတယ်ခင
်ဗျာအဲ့ဒါဆိုရင်တော့ဒါစခန်းထဲမှာပဲပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါ
ဟုတ်ကဲ့ကိုအစ္စလာမ်ရဲ့ဒါဟိုခမန်းကြည့်တာပေါ့အခုအိမ်90မှာဆိုရင်လူဦးရေမိသားဟိုမိသားစု90လို့ပြောလို့ရမယ်ပေါ့ဒါဆိုလူဦးရေကဘယ်လောက်ရှိမလဲ
အာလူဦးရေဟိုလည်း900ကျော်လောက်ရှိမှာပါလူဦးရေက900ကျော်လောက်ရှိမှာပ
ါဟုတ်ကဲ့မိသားစုကတော့90ပေါ့နော
်ဟုတ်ကဲ့90တော့မပြည့်ဘူး90တောင်းရင်ပေါ့ခင်ဗျာ
ဒါကတော့ကိုဇော်ဝင်းလိုင်ကနေကျမတို့ဒီဘာလူကာလီဒုက္ခသည်စခန်းကကိုအီစလန်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုဆက်လက်ပြီးတော့လေဒီဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာကတင်တန်းစီမံကိန်းတစ်ခုဟာဆိုရင်ဝင်းဝေရှာနိုင်အောင်လေလာတင်ယူနေကြတဲ့ဒေသခံအမျိုးသမီးတွေနဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေအတွက်တိတာထင်ရှားတဲ့အပြောင်းလဲဖြစ်လာနိုင်တဲ့အကြောင်းတင်ပြထားတဲ့ဆောင်းပါးကိုနားဆင်ရမှာပါဒီစီမံကိန်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေပြီးတော့ဒေသခံလူမှုအဖွဲ့အစည်းတစ်ခုနဲ့ပူးပေါင်းဆောင်ရွက်နေတာလည်းဖြစ်ပါတယ် UNHCR ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတော့ Research Line သတင်းပေးပို့ထားတာကိုမတ်သိန်းကြီးတိုက်ကပြောပြမှာပါရှင်
လက်မှုကုန်ထုတ်ပညာသင်ကြားပေးတဲ့ဒီစီဇန်ဟာဆိုရင်စင်းရဲတဲ့ရာနဲ့ချီတဲ့အမျိုးသမီးတွေဝင်ငွေရစီမဲ့အခွင့်အလမ်းတွေရဖို့ရည်ရွယ်ထားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကစခဲ့တဲ့ဒီစီဇန်ကအခုဆိုရင်ပိုပြီးတော့ကျေပြန့်လာပါတယ်ဒီနှစ်ကုန်မှာအမျိုးသမီး900ထိလေ့ကျင့်ပေးနိုင်မှုရည်မှတ်ထားကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ဒီရေတွက်ရဲ့ထဝက်ကရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေပါဝင်မှာဖြစ်ပြီးတခြားတဝက်ကတော့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းတွင်ကအမျိုးသမီးတွေကိုရွေးချယ်မှာဖြစ်ပါတယ်။တင်းနှံကလာအတွင်းမှာအမျိုးသမီးတွေအနေနဲ့ထောက်ပံ့ခြင်းအနေငယ်ခံစားခွင့်ရမှာဖြစ်တယ်လို့လဲ UNHCR ကပြောပါတယ်။ဒီစီမံကိန်းအောင်မြင်သွားရင်ရာနဲ့ချီတဲ့အမျိုးသမီးတွေပါဝင်လာနိုင်ရေးတိုးချဲ့ဖို့လဲမျှော်လင့်ထားတဲ့အကြောင်း UNHCR ကပြောဆိုထားပါတယ်။ကောဆက်ပဇာကစခန်းတွေမှာရိုညာဒုက္ခသည်9သိန်းခွဲကျော်လက်ခံထားတာဖြစ်ပြီးဒီထဲကအများစုကတော့2019ခုနှစ်ဩဂုတ်လအတွင်းမြန်မာနိုင်ငံကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကနေထွက်ပြေးလာကြတာပါ။များပြားလာတဲ့ဒုက္ခသည်အရေးအတွက်နဲ့နှိုင်းရှင်ရင်တော့တင်းနန်းစီမိုင်ကိန်းမှာတက်ရောက်နေတဲ့အမျိုးသမီးအရေးအတွက်ကမပြောစလောက်ပဲရှိတယ်ဆိုတာကိုတော့ UNHCR ပြောခွင့်ရ Liz Strauss ကသဘောတူပါတယ်ဒါပေမဲ့လည်းစီမံကိန်းတစ်ခုရဲ့တန်ဖိုးကိုအရေးအတွက်တစ်ခုတည်းနဲ့မူတည်ပြီးမဆုံးဖြတ်သင့်ဘူးလို့လည်းသူမကပြောပါတယ
် Small numbers yes but you have to start somewhere it is providing income sources
ဒီအတွက်နည်းနည်းလေးဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့အစပဲရှိပါသေးတယ်ဒီစီမံကိန်းကဒီအမျိုးသမီးတွေအတွက်ဝင်ငွေရပေါက်ရလန်းကိုဖန်တီးပေးနေရပါဒီလေ့ကျင့်သင်တန်းပေးနေတဲ့အစီအစဉ်ကိုလေးထားပြီးတော့တိုးချဲ့နိုင်ဖို့လည်းမျှော်လင့်ထားပါတယ် Now ဒေတာကန်လူမှုအတိုင်းဝိုင်းတွေရောဒုက္ခသည်တွေအတွက်ရောဝင်ငွေရလန်းကိုပေါ်ဆောင်ပေးနေရပ
ါဒေသခံတွေနောက်ဒုက္ခသည်အမျိုးသမီးတွေအနေနဲ့အတတ်ပညာအမျိုးမျိုးကိုသင်ယူနေကြတယ်လို့လဲ UNHCR ပြောခွင့်ရ Process ကပြောပါတယ်ဒေသခံဘင်္ဂလားဒေ့ရှ်အမျိုးသမီးတွေကတော့အထည်ဆေးရည်စေစုပန်းရိုက်နဲ့အချုပ်အလုပ်တွေသင်ယူကြတယ်လို့ပြောခွင့်ရကပြောပါတယ်စခန်းတွေအတွင်းကဒုက္ခသည်အမျိုးသမီးတွေကတော့လက်ဖြစ်ပန်းတိုးတဲ့အမျိုးမျိုးချုပ်လုံနည်းကိုသင်ယူနေကြပါတယ်။ဒီစီဇန်မှာပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးအများစုကအသက်18နှစ်နဲ့အသက်40ကြားမုတ်ဆိုးမတွေဒါမှမဟုတ်လဲခင်ပွန်းတယ်မရှိပဲကလေးတွေကိုတဦးတည်းပြုစုပျိုးထောင်ရတဲ့အမျိုးသမီးတွေဖြစ်တယ်လို့လဲသူမကပြောပါတယ်။နောက်အရင်ကအထည်ချုပ်လုပ်ဖူးတဲ့အတွေ့အကြုံမရှိသူတွေလို့လဲသူမကထပ်လောင်းပြောပါတယ်။ဒီအမျိုးသမီးတွေထုတ်လုပ်တဲ့ပစ္စည်းတွေကိုတော့ဘင်္ဂလားဒေ့ရှ်ရဲ့နာမည်ကြီးလက်လီဆိုင်ကြီးတခုမှရောင်းချမှာဖြစ်ပါတယ်ရှင်
။မတ်သိကီထိုင်ပြောပြသွားတာပါ။အင်ဒိုနီးရှားဟာတရုတ်နိုင်ငံနဲ့ရေပိုင်နဲ့ပြဿနာရှိနေပေမဲ့သမ္မတဂျိုကိုဝီဒိုဒိုကတော့ရွေးကောက်ပွဲနိုင်ပြီးတဲ့နောက်တရုတ်အပေါ်ပျော်ပြောင်းတဲ့သဘောထားရှိလာလိမ့်မယ်လို့ညွှန်လင်းရပါတယ်။တစ်ဖက်မှာစီးပွားရေးအရာအဆင်ပြေအောင်လှုပ်ဆောင်ပြီးအခြားတစ်ဖက်မှာတော့တရုတ်သဘောတွေကိုသူတို့ဒီရေပိုင်နက်ကမောင်းထုတ်မယ်ဆိုတော့ဒီမူဝါဒဟာလက်တွေ့ဖြစ်နိုင်ပါမလား VOA သတင်းတော့ Ralph Jennings Taipei ga pepo thara ko ujo sanda ga sapi pyo pya ma ba shin
asatta ye tudya ajizun naingan phit de indonesia naingan khong saung ha naingan ya ye the pi twin ye kaisa ye ko da uza pila ka da ba aku kha samra yo kovi ya deu naingan ye dollar 1 trillion san bang tasan jo tambu si ye belt and road corridor kabalan siman gain ko latin khan nai ne lo twin ni nu ya thong tat ne ja ba ချုပ်နှစ်ကြာဒီစီမံကိန်းဟာအာရှဥရောပတဖန်အခြေခံအဆောက်အဦတွေကတဆင့်ကုန်သွယ်ရေးလမ်းကြောင်းတည်ဆောက်မဲ့စီမံကိန်းဖြစ်ပါတယ်။နောက်တူအကျွန်းစုနာကတရုတ်သင်္ဘောတွေကိုမောင်းထုတ်မှဖြစ်ပေမဲ့ရေပိုင်တဲ့အငင်းပေါ်မှုနဲ့ပတ်သက်ပြီးစီးရေးအရအင်အားကြီးတဲ့တရုတ်နိုင်ငံနဲ့ထိတိုက်ရင်ဆိုင်တာမျိုးကိုအင်ဒိုနီးရှားလုံမှမဟုတ်ဘူးလို့လည်းကြွညင်သူကတွက်ကြပါရတယ်။ဂျိုဂိုဝီ
Majadigin, we got Wedonga, Joguiha, Teo Taupane, Siman Gainigo, Yima Padru, Lopu, Artu Gabime, Leshimaro, Chigan, a song, we saw ye to it, Teo Yeni, Muna, Mudigo, Sella, Swell somewhere, Shinivari. To chain emave, Naduna, Jonzu Rezi, Teo Baga, Tupa Lara, Naku, Pandarigule, Kangai Mama, Kukan Balime.
Tininet, Teo Indonesia, Sassaniha. And อ่าวไดอินอาจีနိုင်ငံတွေကိုတောင်တရုတ်အငင်းပေါ်မှုမှာဝင်းမဆွက်စီခြင်းတဲ့တရုတ်အစိုးရရဲ့ရည်မှန်းချက်အတွက်အကျိုးရှိစေနိုင်ပါတယ်။တဖက်မှာလည်းအင်ဒိုနီးရှားကျွန်းနိုင်ငံရဲ့စီးရဲနံပါတ်ဒေသတွေအတွက်အခြေခံအဆောက်အဦတွေဖွံ့ဖြိုးလာနိုင်ပါတယ်။သမ္မတဝီဒိုရိုအနေနဲ့လည်းလမ်းမဲ့90%မှာရေလန်းခီချက်တွင်ကိုဆက်လက်လှုပ်ဆောင်မယ်လို့ယူဆရပါတယ်။သူဟာအင်ဒိုနီးရှားကိုအိန္ဒိယန Natuna Jonsugani, Teopi Maji, a tea, Surian, my Tedasma Sonsan tea, Jepjane, don't you open a Yavian and Yazugu, through a pine of Pioneerba. Natuna Jongo Pine Lurum of Biovime and Inama Lavi Napanari Lessinia at Indonesia, eight the Mori, Michu Piasikevi, eight Jombama, drone leading his account who le Punitawa. Aina, an envoy agent of Ima.
ဒါပေမဲ့တစ်ဖက်မှာလည်း Nangangane, me, Chigan Sau, Tisayu, Ninti Melo, Tamna, we do Rasutaware. Deugale, Indonesian and Java Jumba, Mita Lanu, Simanginuetra, Dola San and Chibi or Ganan Tavi Chapare. Tamna, we do Riaji Manjeku, Pamoka Galfiaga, Guru Thunzapare.
He wants the ports through the island archipelago to be modernized and the sea lanes become the really major.
Jogowe Nine, Druziga, Segan Rigo, Kimizi Jamare. Adiga Yijan Lanrigo, Lonyomu, Shizi Janava, Tiosiga, Notam, Mimasa, Pumayale, the word of Jay Yango, Dudra, and Yababe, the men in Lunisha, Chigan Apie, Tio Sanchin, ye say that, Shinibari.
In Lunisha Gansong in it, they bought Miku, Luna Jinle, Tanguya, Chausa Bilonga, Tio Sanji, Digun, Chipwagabu, Sunang, Pu, Janabi, Kandin Yapimala Yale, on the Rita, Malepiakna.
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32နှင့်40 80အဖြင့်ဒုတိယနာရီဘက်မှာတိုင်းလက်မီတာ196အဖြင့်ပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းဒို 19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့ VOA မြန်မာပိုင်းနေ့ခင်းအစီအစဉ်အတွက်မီတာလှိုင်းအပြောင်းလဲတချို့ရှိကြောင်းအသိပေးချင်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုဒီလှိုင်းဒိုမီတာ24 kHz 12113လှိုင်းဒိုမီတာ40 kHz 04133လှိုင်းဒိုမီတာ57 kHz 5809နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနိုင်ရွက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်လည်းအဲ့ဒီလေးစုံနေတဲ့ရောက်ပါတယ်။ဒီလောက်ကြီးမားတဲ့တင်ပြီးကြတော့ညုံမန်းတဲ့လောက်ရစ်တဲ့လည်းမထွက်ဘူး။နောက်ပြီးတော့တကူကူဖြစ်လို့ချင်းထိနိုင်ကျွန်တော်တို့ဒီရွေရွတန်းတန်းဆယ်လေးတီတောင်ကျွန်တော်
ဒါကတော့အေယာဝတီကိုပြန်ရွေးနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ဆွေးနွေးတင်ပြထားတဲ့ဥကြောဇန်သားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုညံဝင်းအောင်နဲ့မတ်မြသစင်အောင်တို့ကကောက်နှုတ်တင်ပြမှာပါရှင်
။မြမနိုင်ငံမှာရောဒီကမ္ဘာလုံးမှာပါဒီမိုကရေစီကြာဆုံးခန်းရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့ဝါရှင်တန်ပို့သတင်းစာရဲ့အဒီရာအာပေါ်မှာရေးသားထားတာကိုဖတ်ရပါတယ်။မြန်မာနိုင်ငံကရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာလူနည်းစုရိုဟင်ဂျာမွတ်စလင်တွေရဲ့အကြက်ဘေးဒုက္ခနဲ့ပတ်သက်လို့သတင်းမှတ်တမ်းပြုစုရေးသားခဲ့တဲ့အတွက်ဒီလာတဲ့ပူလီဇာစုချင်းမြင့်ခံရပါတယ်။ဒီလိုစုရပေမဲ့သူတို့နှစ်ဦးကတော့အကျဉ်းထောင်ထဲရောက်နေတာမို့မိသားစုလို့ဖို့ကံပဲတွေရဲ့ရွေးထွေးစွာဂုဏ်ပြုခြင်းနဲ့အတူပျော်ရွှင်ခွင့်မရခဲ့ကြဘူးလို့ရေးထားပါတယ်။ဘာမှလို့ကဘာကတိကြတဲ့မြန်မာနိုင်ငံမှာအခြေအနေတွေဘလောက်ဆိုးဝါးနေလဲဆိုတာထုတ်ဖော်ပြောဆိုဖို့ကြိုးစားရင်းမတရားထောင်ချခံရတာဖြစ်တယ်လို့အဒီရအာဘော်မှာသုံးသပ်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုမြန်မာလူညွန်ရေးတပ်တွေကနေမြေရှင်းလင်းရေးလုပ်စဉ်မှာရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဥယျာဉ်စွန့်ထွက်ပြေးသွားတဲ့ဖြစ်ရပ်ကိုရိုက်တာသတင်းတောက်တွေကစိတ်ဝင်စားဖွယ်ရေးသားခဲ့ကြတယ်လို့ဆိုပါတယ်။2019စတေမာရုံးကအင်းဒင်ရွာမှာအထက်တန်းကျောင်းသားနှစ်ဦးအပါအဝင်ရိုဟင်ဂျာအမျိုးသား10ဦးကိုအစုအပြုံလိုက်တပ်ဖြတ်တဲ့ဖြစ်ရပ်ကိုဖော်ထုတ်ပြီးသတင်းရတဲ့အဖွဲ့ထဲမှာကိုဝါလုံးတို့နှစ်ဦးလည်းပါဝင်ခဲ့ပါတယ်။ရိုက်တာသတင်းတောက်တွေကသူတို့တွေဘယ်လိုတက်ခံရတယ်မြန်မာစစ်တပ်အရာရှိနှစ်ဦးကလူမျိုးစုရှင်းလင်းရေးမှာဘယ်အခန်းကဏ္ဍကပါဝင်ခဲ့တယ်ဆိုတဲ့ဇာတ်လမ်းကိုပြန်လည်ပြုစုရေးသားခဲ့တယ်လို့ဆိုပါတယ်။အစုအပြုံလိုက်တပ်ဖြတ်ခံရတဲ့ကိစ္စကိုသတင်းတော်တွေကစုံစမ်းနေချိန်မှာသတင်းပေးရဲဝန်ထမ်းတို့ကအထောက်အထားဆော်ရဲစရန်တွေကိုသတင်းတော်တွေလက်ထဲပေးအပ်ခဲ့တာကိုကြည့်ရင်တမင်ထောင်ချောက်ဆင်နာတာထင်ရှားကြောင်းအဲ့ဒီနောက်မှာနိုင်ငံတော်လျှို့ဝှက်ချက်ဆော်ရဲစရန်လက်ဝဲတွေ့ရှိမှုနဲ့သူတို့ကိုဖမ်းဆီးခဲ့ကြောင်းအဒီရအာဘောကဆိုပါတယ်ထောင်နှံ9နှစ်ကြာမှခံရတဲ့ရိုက်တာသတင်းတော်2ဦးအမှုကိုနိုင်ငံရဲ့အမြင့်ဆုံးတရားလွှတ်တော်ချုပ်ရုံးမှအယူခံဝင်ခဲ့ပေမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကပယ်ချခံရတာကိုကြည့်ရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာရှိနေစေပဲဆိုတာပြသရာရောက်ပြီးသူတို့ရေးတဲ့သတင်းတွေအတွက်ဒဏ်ခတ်ခံရတဲ့သဘောဖြစ်နေတာအတွက်သတင်းတော့တွေကစိတ်ပြက်လက်ပြက်ဖြစ်နေကြောင်းလည်းဖော်ပြထားပါတယ်။တကယ်တော့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ဆိုတာဟာနိုင်ငံအတွက်အဓိကမန်တိုင်တွေဖြစ်တယ်လို့နေပေါင်းများစွာနေအခြေချုပ်ခံခဲ့ရတဲ့ဒေါံဆန်းစုကြည်ကစစ်အစိုးရကိုထိတ်တဲရင်ဆိုင်ခဲ့စဉ်မှာတချိန်လုံးကအမြဲလူလူပြောခဲ့တာဖြစ်ပါတယ်။ဝန်နေစရာကောင်းတာကအယက်သားအစိုးရရဲ့ခေါင်းဆောင်ဖြစ်လာတဲ့ငញ្ញမ်းရင်းလူပဲဆုရှင်ဒေါံဆန်းစုကြည်ဟာစစ်ဘိုလ်ချုပ်တွေကိုမချုပ်ကင်နိုင်တယ်လို့ချုပ်ကင်ဖို့ဆန္ဒမရှိဘူးဆိုတာတက်တည်ပြခဲ့ပြီးဖြစ်ပါတယ်။တရင်နောက်နှစ်ဦးဟာပြစ်မှုကျူးလွန်လို့မဟုတ်ပဲမတရားမှားယွင်းစွာနဲ့ထောင်ချခံရတာဖြစ်တယ်လို့ဆိုထားပါတယ်။အလားတူပဲတူရကီနဲ့ BNN ကအာဏာရှင်တွေဟာလည်းတရင်မီဒီယာတွေကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်။RSF နေစီမချသတင်းအဖွဲ့ကနိုင်ငံပေါင်း180ကိုစီးရင်ပြုစုထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်အစီရင်ခံစာမှာတော့ဒေသအတော်များများမှအကြောက်တရားကလွှမ်းမိုးထားပြီးသတင်းသမားတွေအတွက်အန္တရာယ်ပိုများလာကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဟာလည်းသတင်းလွတ်လပ်ခွင့်မှာအရင်ကတည်းကစာရင် အဆင့်၃ဆင့်ကြာဆင်းသွားကြောင်းရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီး April 23 ရက်နေ့ရွှေနဲ့ Issue Times Magazine မှာဘတ်ဒူလစ်နာရေးသားထားတဲ့မြမစီးပွားရေးအရှိန်အဟုန်ကြာဆင်းနေပြီဆိုတဲ့ခေါင်းစဉ်ပါဆောင်ပါကိုကောင်းနှုတ်တင်ပြလိုပါတယ် မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်အရေးအပါအဝင်ဘာလုံငန်းမှာအားနည်းချက်တွေရှိနေတဲ့အကြောင်းရင်းခံတွေကြောင့်မြန်မာစီးပွားရေးအရှိန်အဟုန်ကြာဆင်းနေရကိုနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကသတိပေးကြောင်းအေပီလ22ရက်နေ့ထုတ်မြန်မာတိုင်းသတင်းစာမှာဖော်ပြထားတယ်လို့ဆောင်းပါးကအစချီရေးသားထားပါတယ် ငွေကြေးထောက်ပံ့လှူဒန်းလူသူတွေနဲ့ယင်းနှိမ့်ညံ့လူတဲ့သူတွေနှဲပါလာပြီးမြမစီးပွားဖွံ့ဖြိုးတိုးတက်ရေးနှောက်နှေးလာတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောတာပါခိုင်မာမှုမရှိတဲ့ဗန်စနစ်ကလည်းယင်းနှိမ့်ညံ့လူတဲ့သူတွေအတွက်စိုးရိမ်ပူပန်စရာနောက်ထပ်အကြောင်းရင်းတစ်ခုဖြစ်တယ်လို့ IMFကိုကိုးကားပြီးမြန်မာတိုင်းစ်မှာဖော်ပြထားကြောင်းဆောင်းပါးရှင်ကပြောပါတယ်။ဗန်စနစ်ပြန်လည်တည်ဆောက်ရေးကပိုခက်ခဲလာနိုင်ပါတယ် 2018-19ဇေနုညွန်ကင်းဆိုင်ရာစည်ရင်းစရာတွေအရငွေကြေးဖောင်းပွားမှုကလေးရာခန့်နှုန်းရှိပြီးအခုလက်ရှိမှာလောင်စာစီဇေနုမြင့်တက်လာတာမြန်မာငွေတန်ဖိုးကျလာတာတွေကြောင့်2018အေပီလကစပြီးငွေကြေးဖောင်းပွားမှုကပိုမြင့်တက်လာတယ်လို့ဆိုပါတယ် မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အလားအလာတွေရှိတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းထားပြီးမြေလေပြည်ပပုတ်ကုံဝဲလူအားနဲ့ပုဂ္ဂလိကစီးပွားရေးကဏ္ဍတည်ဆောက်ရေးကိုထိန်းချုပ်ထားတဲ့အတွက်ဖွံ့ဖြိုးတိုးတက်ဖို့အလားအလာကတော့နည်းနေပါသေးတယ်။ရိုဟင်ဂျာအရေးအကြောင်းလက်တလောရှိနေတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှု 600ခန့်လုံးကလည်းကြာဆင်းလာနေတဲ့အရေးအယောင်တွေရှိနေပါသေးတယ်။ ကုန်တယ်ရေးတင်းမာမှုလောင်စာစီစေးအစမတန်မြင့်တက်လာတာနဲ့တရုတ်စီးပွားရေးဈေးကွက်ကနေမမျှော်မှန်းနိုင်တဲ့အကျိုးဆက်တွေရှိနေတာဒါတွေကလည်းစီးပွားရေးအတွက်မရေရာမသေးချာတဲ့ဘေးပန်းအကြောင်းရင်းတွေဖြစ်ပါတယ်။လက်ရှိကျင့်သုံးနေတဲ့ဗန်စနစ်တွေကိုအစိုးရကပြုပြင်ပြောင်းလဲရေးလုပ်နေပါပြီလို့စီးပွားရေးအကြံပေးရှွန်တာနော်ကဆိုပါတယ်။မြန်မာစီးပွားရေးပြန်ဦးမော်လာဖို့ကခိုင်မာတဲ့ဗန်စနစ်တစ်ခ
ဒီကနေ့ဒီကရေးဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဆောင်ဆန်းစုစီနဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းတို့ဟာဒီရဲ့ပိုင်းတွင်းမှာမြန်မာအင်ဂျင်ကပအင်အားကြီးတယောက်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလို
ဒီနေ့ကျွန်တော်တို့ရဲ့စီစဉ်ပြီးပြီးချင်းညတင်လာပြီမှာလိုင်းလိုမီတာ25သုံးဆယ်နှစ်ကျော်ကိုအသံပိုင်းနဲ့ဖြစ်စီကြိုတင်ပေးပို့နိုင်တယ်လို့ Facebook ဆာမင်လာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ဖြူရီမြန်မာပိုင်းဖုန်းနံပါတ်ကတော့1-232-222လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့တော်တာရှင်တွေကိုကြိုဆိုပါရစေရှင်။
စနေနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်မှာတောရရှင်ရဲ့အမြင်တွေတောရရှင်ရဲ့သဘောထားတွေကိုထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဒိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါရစေ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်။
idiom
tied to apron strings
pipari salumbanga tied tied ga diniya ma kriya phi tong tha pi lo chi naung tha ra ko su lo bari apron apron ga ni bo chang win de thu thi phin in shin ma dui che pyauk ja de kha inji ma pe ya li aw shi ma ka tha pe nai mu wi ya de chi ne phi si de kha tian ပလတ်စတင်ဖြစ်စီချုပ်ထားတဲ့အင်ဂျီအကာဒမီကိုဆွလုပ်ပြီးအမျိုးသမီးတွေအများဆုံးဝိလိရှိတော့ဖက်ရှင်ကြကြပုံစံအမျိုးမျိုးနေပေါ့ရှင်။ဒါပေမဲ့လို့တာမန်အားဖြင့်ကတော့လေပင်မှာကျူတိုင်ထားပြီးခါနောက်မှာခါစီကျူကိုချီထားလို့ရှိတာဖြစ်ပါတယ်။ tied to apron strings ye long out de begaro apron angie hasi june chinong tara boshi. Idiom sure the white de begaro a toothpin midazu ma mibo jong winli shida garo begin to be sanidwi pita thorashimia tipa. Lud uga edi apron kasi june chinong kantayare sui edi luha a toothpin yinuli shida garo a muta pipiro edi muta ha. Tumigin, Tuznibo, Tayosin, Chibi, Ramu, Chile, Kayara, Nyare, Muta Mugu, Yihun, Pura Pipari. Amid the bomb doing a Pama, Melute, Damu, Amid Oza, Go Kane, Damu, Takariane, Sinie, Oza, Nyone, Kimunde, Sui, Le, Dongu, Yihun, Pura Himari. Didone Badelu, George Rubiri Umago, Nasin Chijaya.
Although John is over 40, he is still tied to his mother's apron strings, so it's not surprising that he's still single.
Johnny, atelize Johnny B. Tapi me tu ye me osa nyona gu kaniya rumi. Dajangle kudi lubioji pinida karo masama ubia lo debi ya bari umago naukau na sinjaya.
Although John is over 40, he is still tied up to his mother's apron strings. So it's not surprising that he's still single.
Migin tamamho, Sinibo, Tanyosin Chibi, Pamasu, throw the bomb to him, Maluk Date, Muta Mugo, Belu idiom, Yinum Piomle.
Tied to apron strings.
Lupiolu Yavare, Eragaro, Digrimine, Timpia Gede, idiom, Tome Pipari.
Kura, Ujazan Naye, Nemaye, don't the chat see single, Nasimbo chain yababi. Eaurigo Pianue mesure, Jito than a Pilo Nide, Lo Shamuha, the gay you mesura tet, Nisso Simangango, Luduga, Lamacanta, Jata Lure, Lo Shamuda Pitelo, D Lo Shamuma, Tetra do the Utite, Gadu, Opitega Sugare, D Eaudigo, Pian Hue, Nime Lasure, Gonsene, Gadil, Opigene, Ujo Zanaru, Sunui, Tonta Tarago, Nasin Jaya Amashe.
Obigemia, Missung, Kitan, but the Biom, Mabidure, Alunga Suin, Puban Yavare, Eaudigo, Sunsinara, my Subira, Sura, Tetua Luzadu, the Tua, Missung, Pian Hue, you may Subira.
สุดชาติทางนี้ยาตัวอะไรสุดป่าวนี้ส่วนนี้ดูที่เอาเนี่ยดีแคมปิ้งกูตัวเล็กล่าล่าเสียแคมปิ้งพิเศษเลยอยู่สบายละที่แคมปิ้งอะดีกากะตัวเราวันเดียวเราเดี๋ยวเนี่ยว่าวันเดียวละกาว่าป่าวพอเดียวเดียวละว่าอะดีกากะตัวเราใช้สกิลเอ็นเนอร์ดีสูงว่ารู้ว่าที่ยิ่งส่งเสริมเนี่ยพัฒน์ลูกแต่เพื่อนนั่งกันเนี่ยสกัดเรื่องเข้ามาปีตุรีแต่ก็
กลุ่มนี้เนี่ยพี่บอกดิน้องโซ่โอ้ใช้ทุกปีเป็นไหมจ๊ะใช้ทุกไม่สุดเลยใช้ชีวิตสุดเลยแต่ว่ามีทุกปีเนี่ยจะบอกพี่เอาเนี่ยตัวที่ไปลูกจ้าละวะดีกว่าอาชีพดีมีสองกิจการเนี่ยปัจจุบันเราจะชอบเจ้าจ้าละวะแต่ยุคนี้มูลค่าเลยจะบอกดุนยามาบาริปาร์สเราปุ่นนี้มีดามุ่งสิบปีดูเรื่องมีสี่อาวุธสิบเจ้าจ้าวะอะไรวะเบลุสวะอะไรดีจ้าเลยโอ้คุณอาลูเรียโอ้ยังสวัสดีเนาะตัว เปียวมาปอกูซัวซอละตองซันรู้จิวจาลูเรียตลอดดีโหชิจาเลยจ้ะชิจาတော့ที่หาดีตุกระดิบนี่แกเลยนี่ตุชาปะไม่สู้แต่แม้ตุกูป้องนี่ชิบิชาไม่ปะได้ตัวเรามีบีราไปเต็มมาบาขอสู้นี่แหละอะล่ะอกูที่ต่อชาไม่ปะละคํามาชาไม่ปะ 90ดาเลยทุกคนมาแค่ๆชื่อรู้สึกเปียวดูเรียคนละนาเลยปีจ๋าเจนเราเลยไอ้รัวไปถ้าจังชื่อก็ตู้ก็ตู้มาเป็นไม่เปียวเลยนี่แหละเปียวนี่แหละตะเกร้อโหนี่สมมุติปีตัวไอ้เยอยู่จําเลยสุดเปียวล่ะสมมุติแล้วอุจุติหนูกินมามันติดเลยไอ้ชาจุกูเจนเรามันติดอ่ะอารวาแล้วติดกินจ๋าล่ะบ่ดิสรุปปฏิญาเยซิมิกกูไม่ฟีเวนไอ้ปฏิญาโหพิเศษโหจู้ซานในญาติตะบอมิวขึ้นเลยรู้สุยเอ้ยกูก็ไม่เข้าดิปฏิญากะ ဟိုဘလုခေါမနေပြီးသူကအများနဲ့တော့မှာရှိနေတယ်တဲ့တပေါ်မျိုးဒီပြဿနာကြာပြီလीကြာနေတော့ဒီပြဿနာတအုံးလေးနဲ့အဲဒီဟာတော်တော်လေးအရေးကြီးရဟာအတရားကိုကျွန်တော်တို့ကဘလုခေါမနေတမန်ဆွာလာတယ်မဟုတ်ဘူးအဆွာအကြက်တဲ့ဖြစ်အောင်လည်းလုပ်တာမဟုတ်ဘူးဒီဟာဒီပြီးသူဘက်ကပြီးကျင်နေတယ်ဒီသူဘက်ကအများနဲ့
တရားကိုမဆောက်ဆွေးခြင်းမှုဆိုတဲ့အဲ့ဒါလေးတတိတရားကိုထပ်ပြီးတော့ဟို၆ပတ်နဲ့တော့မျိုးပြောတဲ့ဟာပါပဲ
။ဒီက Stimson Institution ကတရုတ်မူဝါဒရေးရာကျွမ်းကျင်သူယွန်ဆန်းကိုကျွန်တော်မကြောက်နိုင်တကိစ္စမေးဖြစ်ပါတယ်။အဲ့ဒါသူကမြစ်ဆုံမှာတရုတ်ဘက်ကစိုက်ထုတ်ထားတဲ့အရင်းကြီးကအတော်ဝင်နေပြီဖြစ်တယ်။ဆိုတော့တကယ်လို့ပြန်ရွေးယူမယ်ဆိုရင်တော့မှဒီအရင်းကြီးကိုပြန်ပေးနိုင်မှဖြစ်မယ်ထင်တယ်လို့တော့သူပြောဟုပါတယ်။ဒါပေမဲ့အဲ့ဒီအရင်းကြီးကိစ္စသာပဲလားသူတို့မဟုတ်ဒီနိုင်ငံရေးကိစ္စတွေနဲ့များတစုံတရာဆက်ဆက်မိနေတယ်လို့ object ထင်ပါလား
။အေးကျွန်တော်ဟောကတော့အဲ့ဒီဟာကိုကျွန်တော်မသိဘူး။သို့တော့အခုသူတို့ရှာဥတုနဲ့တော့ဦးဆောင်ပြီးလုပ်တဲ့ဘွယ်မှာအတိတ်ကကနိုင်ငံရေးကိုလုံးဝကျွန်တော်တို့ကလည်းနိုင်ငံရေးသမိုင်းဘုတော်မပြောင်းကျင်ဘူးအခုတို့တော့ဒီအရာလူမျိုးကြီးကိုမထိစေချင်မထိစေချင်တော့နိုင်ငံရေးကြောင့်မဖြစ်ဖြစ်နေဘာကြောင့်ဖြစ်မလဲအဲ့ဒါလေးကျွန်တော်တို့တို့ကိုကျွန်တော်တို့ကဒီအရာဒီနဲ့ပတ်သက်လို့ရှိရင်တော့အမှန်တန်ချစ်တယ်ဟိုကျော်ကျော်ကဒီဘက်ကကြောင့်ကျင်သူပြောတယ်လို့ကျွန်တော်တို့တစုံတစတော့ကြားကြတာပေါ့ဒီဘလောက်ပမာဏဆိုတော့မသိတာအဲ့လိုရွေးရမယ်ဆိုရင်ကျွန်တော်ဒီသူတွေကကျေးဇူးပါဆိုတဲ့စိတ်ကရှိရတဲ့သဘောပဲ။အဲဒါကြောင့်ဟိုနိုင်ငံရေးမှာပြည်ရည်ရှိမှာပေါ့လေ။အဲဒါလည်းကျွန်တော်မသိဘူးက
ြ။ဟုတ်တယ်။နိုင်ငံရေးဆိုတာကျွန်တော်ဒီနေ့မှပြောနေတာကနိုင်ငံရဲ့အမျိုးသားရေးအကျိုးစီးပွားပေါ့ National Interest ။ဆိုတော့ပြည်သူလူရဲ့သဘောထားနဲ့နိုင်ငံကိုစီမံခန့်ခွဲနေတဲ့အုပ်ချုပ်တဲ့အစိုးရရဲ့အမြင်နဲ့တခါတခါကွဲလွဲတတ်တာဟာအဓိကအဲ့ဒီကိစ္စလို့ထင်ပါတယ်။တခြားကိစ္စတွေမှာလည်းမကြခဏကြုံရတယ်။ပြည်သူတွေဖြစ်စေချင်တာကတမျိုးဒါပေမဲ့နိုင်ငံကိုကောင်းဆောင်ပြီးတော့လုံနေရတဲ့လူတွေအတွက်ကတော့အမျိုးသားရေးအကျိုးစီးပွားနဲ့ဘယ်လိုပတ်သက်နေလဲဆိုပြီးတော့စဉ်းစားရတဲ့လမ်းကြောင်းကတမျိုးဖြစ်တတ်ပါတယ်ဆိုတော့အဲ့ဒီကိစ္စကလည်းထက်သွင်းစဉ်းစားမိကြပါလားမသိဘူ
းအဲစဉ်းစားမိပါတယ်အဲစဉ်းစားမိတယ်ဆိုတော့သူတို့ဦးဆောင်သူတွေအနေနဲ့တော့မသိဘူးကျွန်တော်အနေနဲ့တော့စဉ်းစားမိပါတယ်ဟိုနောက်ပြီးတော့ပြည်စစ်ကိစ္စရောပေါ့နောက်နိုင်ငံရေးကိစ္စရောပေါ့တိုးတော့သူတို့နိုင်ငံရေးရဘယ်လိုပဲဖြစ်ဖြစ်ပြည်သူကတော့ဒီအဝိမေနေတော့မလဲကျွန်တော်ဆိုရဲစိတ်ကကိုလေကျွန်တော်စိတ်ကလေးရှိရပါတယ်ဒီအဝိမေကိုတော့ကျွန်တော်တော့တကယ်နဲ့ပြောတော့
အော်ဘီဂျေကိုနိုင်နေပဲအင်ဂျင်နီယာတယောက်ဖြစ်ပါတယ်ဒါကတ်တွန်းဆရာအမှုပညာသမားသာမကပေါ့လေ by profession အစလုံးကဆိုတော့ဒီမြစ်ကတတမန်တွေတီးဆောက်လိုက်တဲ့အကြောင်းမြစ်ကြီးကလုံးဝကောသွားစရာတော့မရှိဘူးအဲ့ဒီကတော့ဆက်စည်းနေမှာပေါ့ခင်ဗျာအဓိကအားဖြင
့်စီးနေမှာလေဟုတ်တယ
်ဆိုတော့စိုးရင်ဆရာကဒီbiodiversity တွေပြတ်မဲ့ပါ냐ဆိုတာကလွဲပြီးတော့တခြားပါများစိုးရင်ကြရှိရလေခင်ဗျာတိုင်းပြည်ရဲ့စီးပွားရေးနဲ့ဆိုင်ရင်အဲ့ဒါ
တော့ကျွန်တော်က
ဟုတ်ကဲ့ပြောပ
ါအဓိကဟိုကျွန်တော်တယောက်နဲ့အမြင်ရတော့ဟိုကျွန်တော်တို့ဟိုဗမာမင်းလေးလက်ထက်တည်းကဆေးရဆောက်ခဲ့ကြတာပဲလေဆေးကြောင့်ကျူရီလည်းရှိပါတယ်တိုးတော့ဒီကောင်ကကျွန်တော်မက်ကတင်ဖြစ်နေတာ哦မက်ကတင်ကတခုခုဖြစ်ကျွန်တော်မနိုင်ကိုဆေးအပြီးတည်းနိုင်နေတယ်ဒါကြောင့်ကျွန်တော်အမေရိကန်တောင်ကိုကျွန်တော်မကြိုက်ဘူးနောက်တစ်ခုကကျွန်တော်တို့ကဒီဟာကိုစနစ်တကျတရားတိုင်းတာပြီးတော့လုတ်တင်လားမလုတ်တင်လားအပေါင်းများစွာဒီအင်ဂျင်နီယာဘက်ကရောဟိုလီဝုဒ်ဘက်ကရောဂျီချောင်းဘက်ကရောအကုန်လုံးပြီးမှဒီဟာကိုတရားတက်ချရမှာအခုကသူတို့နိုင်ငံလူငယ်70နဲ့50လေးလာပြီးမှလုတ်တယ်ကျွန်တော်တို့ဟောကြတော့ဒီလာပိုင်းလေးနှစ်ပိုင်းကြီးပဲတိုင်းတာလုတ်တဲ့ခါမှာနောက်တစ်ချိန်ကျတော့sorry ကိုပြောလို့မရတဲ့အားမျိုးရှိတယ်။အဲ့တော့ဒါတရားကိုကျွန်တော်အိမ်တိုင်ဆောက်မယ်ဆိုတော့ဒေချာတိုင်းတန်းစဉ်းစားပြီးမှမြေနေတာအောက်ကရေနေတာငရင်းနေတာနဲ့တက်ပြီးမှလောကမှာတရားကိုကျတော့ကျွန်တော်ကပြက်စားမှုချိန်စားမှုလဲပါပြီးကမ္မကနဲ့လုတ်ခဲ့တယ်လို့ကျွန်တော်ယူဆတယ်
။ဆိုတော့တကယ်လို့တရုတ်မဟုတ်ဖဲနဲ့သူတို့ထက်ပိုပြီးတော့တာဝန်ယူမှုတာဝန်သိမှုအပြည့်နဲ့တရားတွေကိုစဉ်းစားချင်းချင်းလုတ်တတ်တဲ့အဖွဲ့အစည်းတစ်ခုနိုင်ငံတစ်ခုခုဆိုရင်ပူပြီးသဘောတူထိုင်ကြအကြောင်းတော့ရှိရပေါ့
အဓိကကစနစ်တကျလုပ်ရင်တရုတ်ရမဟုတ်ပါဘူးဘာလို့မဆိုတော့အခုကလုတ်တဲ့ညီကဟိုဗမာကနလက်သိထုတ်ပြီးလုတ်သွားတဲ့ပုံစံမျိုးနောက်ပြီးဒီသူတို့နေရာပြောတဲ့ assessment တွေဒီလက်သိချာမလုတ်ပါဘူးလုတ်သွားလို့ကျွန်တော်တို့ကအခုဒီလောက်ဟာကြီးဟိုကြော်တော်များများလက်လွန်ပြီးမှသိရသို့တော့ဆက်ပြီးလုတ်လိုက်လို့ရှိရင်ကျွန်တော်လည်းအဲ့ဒီပဲစုံနေတဲ့ရောက်ပါတယ်ကတ္တကိုကြည့်ပါလေတော့ကြည့်တော့ဒီလောက်ကြီးမားတဲ့တင်ကြီးကတော့ညုံမန်းတဲ့လောက်ရစ်စတဲ့လည်းမထွက်ဘူးနောက်ပြီးတော့တခုခုဖြစ်လို့ရှိရင်ထိနိုင်ကျွန်တော်တို့ဒီရွေရွတန်းတန်းဆယ်လေးတိတောင်ကျွန်တော်တို့မိုးတအားအများကြီးမထိနိုင်လို့ဖလွတ်ချလိုက်တဲ့ခါမှာ ပြည့်စည်ရှိနေတာပဲ
အနည်းကဆိုပင်ချောင်းပဲရှိနေတာပဲနောက်တစ်ခုကဒီမြစ်ဆုံရဲ့မူလသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့လူတွေဟာသိပ်ပြီးတော့အမှုမဲ့အမှတ်မဲ့လောက်ရကြလွန်းတယ်သူတို့အကျိုးစီးပွားအမြောက်များရရှိခဲ့တယ်ဆိုတော့
တဲ့င်းတွေကြားပါတယ်အတိအကျထောက်ထားတော့ကျွန်တော်တို့မတွေ့ရပါဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ကတော့အခုလော်ဘီလုပ်တဲ့ပုဂ္ဂိုလ်တွေဘက်ကဘယ်လိုသဘောထားကြလဲဆိုတာသိရပါတော့ခင်ဗျာအဲ့ဒါကျွန်တော်ဒီဒါပဲကျွန်တော်ကတော့အဲ့ဒီလူတွေပဲကျွန်တော်တော်တော်ကိုစိတ်ပြည့်တယ်အဲ့ဒီလူတွေကလုတ်တာကိုယ်ဟာလေးကိုတကယ်ကိုဖြစ်ခဲ့တဲ့ဆန်လုတ်ခဲ့တာဒါမှကနန်လုတ်ခဲ့တ
Okay, now so me jina garo da twa de kalong twa thet de so le saka phit par de OPJ ye kalong twa ha myama nang ngam ma atol le thet par de tu dai phi ja par de da mai da twa de thet nai ma ya la khanya u lo lo sin ma
ma thet nai ko ya bao le so jano ru a da twa so the khu so yin kalong twa ta pat ma le ko ri yue che ka le so wa shi tu ma blo ka ka shi so a yi song pi so lo we tchu ki sai de jano ru Sua ya di logik panjang jenar dua petikun sih. Kalau sua di jenar dua, oh objek saya kalau untuk ini topi ala sih. Objek sua oleh Indonesia chicken. Sua oleh Indonesia chicken. Kadai jenar dua le, katun siapa so katun siapa ni yang kali pula sih. Tuh sua ye logo le logo macam so. Tuh saya mahu saya pihak mana sua. Jadi kalau kalau saya tahu ni ya, saya nak je PTPZ, begitu ni biar ni dah hau jono topi aja nak dia sih. Aku usui jono ruah, ai sian biar ni dah, dah doa lekak dah, betul betul macam asyik malam tidur dia. Ero jono ruah betul korok korok malam tidur. Ada aku ha, oh jalan ni, ini tinggal ni, ada aku kalau bawa lor lor je tu, ganjil dia ni apa.
โอเคจนรถดินมาเรียเราโดนยามยาทางในวิญญาณมาเลยถ้าคุกขันยาไปเลยการต้นเสียริเทมาเราไอ้ลุงมีพิธีอุทิมาเลยไอ้เราแต่งกล้องในตัวบ่เนาะแต่งกล้องแล้วหมอกุ้งอดีตลูกแม่บ่เอาอาจารย์ชูนี่ให้เราพอไปพิบัติเลยอะคุณสั่งเลยน่าเสียไหมตุยงจียาสีสมาร์โรโกเมโมเฮงปารียงจีเดลสุราเต็มสมาวาชิน
ကျွန်တော်တို့လူသားတွေတူတူတယောက်ချင်းစီတိုင်းမှာယုံကြည်ချက်ပန်းနိုင်ဆိုတာရှိတယ်ပါတယ်အဲ့လိုယုံကြည်ချက်ပန်းနိုင်ဆိုတာကိုဘယ်လိုမျိုးခံနိုင်ရမလဲဆိုရင်ခီးစဉ်တစ်ခုတွားရဲခါမှာခီးစဉ်ကိုတိတိကျကျသတ်မှတ်ထားသလိုပါပဲကိုတွားခြင်းနဲ့ညို့ရွာနဲတေတာကိုတိတိကျကျသတ်မှတ်ထားဖို့လိုပါတယ်သိရှိထားဖို့လိုပါတယ်အဲ့တော့အဲ့ခီးစဉ်ကိုတွားမဲ့ခီးစဉ်ကိုသိရှိထားရဲခါမှာကျွ လည်းဖြစ်နေပါတယ်တခါတလေမှာတော့စပိန်စီးရလို့တခါတလေမှာတော့လေရင်စီးပြီးသွားရတာလို့လည်းဖြစ်နေပါတယ်အဲ့တော့တခါတလေကျရင်တော့စပိန်စီးပြီးတခါလက်ဖြစ်ကိုပြီးတခါလေရင်စီးပြီးတခါအမျိုးမျိုးအဖုံဖုံသွားရတာလည်းဖြစ်နေပါတယ်တို့ပေမဲ့လည်းအရေးကြီးဆုံးအချက်ကရွှေ့နေဖို့ပါပဲရွှေ့နေတဲ့အခါမှာလည်းကိုသွားခြင်းနဲ့ပန်းနိုင်ကိုရှေ့ရှုပြီးရွှေ့နေဖို့ပဲလိုအပ်ပါတယ်အဲ့လိုမျိုးရှေ့ရှုပြီးရွှေ့နေတယ်ဆိုရင်တော့ကျွန်တော်တို့တခါတလေမှာအချိန်တူတူနဲ့ရောက်နေတယ်လို့တခါတလေမှာတော့အချိန်နည်းနည်းလေးကြာပြီးမှရောက်နေတာမျိုးဖြစ်နေပါတယ်တခါတလေမှာအချိန်အကြာကြီးနေမှနေပေါ်များစွာကြာပြီးမှရောက်သွားနိုင်တယ်မျိုးလေးဖြစ်နေပါတယ်တို့ပေမဲ့လည်းဘလို့ပဲရောက်ဘလို့အချိန်ညီရဲဖြစ်ဖြစ်ပန်းနိုင်တစ်ခုကိုမရောက်ရောက်အောင်တော့ရွှေ့နေဖို့ကကျွန်တော်တို့ရဲ့တာဝန်ပါပဲအဲ့လိုမျိုးသွားနေတဲ့အခါမှာကျွန်တော်တို့တွေသွားနေတဲ့လမ်းချောင်းမှာမိတ်ဆွေအဟောင်းတွေမိတ်ဆွေအစ်တွေတငယ်ချင်းအစ်တွေအများကြီးနဲ့ကျွန်တော်တို့တွေ့ဆုံကြုံတွေ့နေပါတယ်တွေ့တဲ့အခါမှာလည်းဒီတဦးတယောက်ချင်းစီကိုမေတ္တာစေတနာတွေထားပြီးတော့ဆက်ဆက်ပဲကိုယ့်ရဲ့သွေးသားရင်းချလို့စိတ်ထဲမှာသတ်မှတ်ပြီးတော့ကိုချင်းစာတရားတွေနဲ့ပေါင်းတင်ဆက်ဆံပြီးတော့သွားမယ်ဆိုရင်ကိုသွားခြင်းနဲ့ပန်းနိုင်တစ်ခုကိုလူသားဆန်စွာနဲ့ရောက်ရှိမှာပဲဖြစ်ပါတယ်အဲ့တော့အတူချုံပြီးပြောရမယ်ဆိုရင်ကျွန်တော်တို့အားလုံးမှာ ရီမဇ္ဇပန်းနိုင်ဆိုတာရှိတယ်ပါတယ်အဲဒီမဇ္ဇပန်းနိုင်ကိုမစုံမနစ်နဲ့စွဲနဲ့ရှေ့ရှုပြီးတော့သွားဖို့ပါလေလိုအပ်ပါတယ်အဲ့လိုမျိုးသွားရင်မုတ်ချမတွေ့အဲဒီပန်းနိုင်ကိုစုပ်ကိုင်နေမှာပဲချိန်ချနေမှာဖြစ်ပါတယ
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA မြန်မာပိုင်းကြာသပတေးနေ့နေနဲ့ခင်အစီအစဉ်ကိုနားဆင်နေကြတာပါ
ဒီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီလိုရေမြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုနေ့စဉ်မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲထိတင်ဆက်နေပါတယ်။ကြည့်ရှုအားပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့နနက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ24 25တို့ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်မှာပါ။မမသဇင်အောင်ကပြောပြမှာပါရှင်။
တီဗီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္ဂနွေနေ့အီစတာပွဲတော်နေ့ကဘုံပေါက်ကွဲမှုတွေအတွင်းလူ350ကျော်သေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်တီဗီလင်္ကာသမရမတ်ထရီပါလာဆရီစေနာကထိတ်တန့်လုံခြုံရေးအရာရှိအုပ်ကိုရာထူးကနှုတ်ထွက်ခိုင်းလိုက်ပါတယ်။ခရစ်ယာန်ဘုရားကျောင်းတွေနဲ့ဇိမ်ခံဟိုတယ်တွေကိုဘုံပေါက်ခွဲမဲ့အကြောင်းအိန္ဒိယကအသတိပေးချက်တွေအရကြိုတင်ထောက်လှမ်းခဲ့ရတာကိုသူကမပြောခဲ့တဲ့သက်ဆိုင်ရာအရာရှိတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့သမရဆရီစေနာကရုပ်မြင်သံကြားကနေမိန့်ခွန်းပြောကြားပြီးတဲ့နောက်တစ်ရက်မှာဒီလိုနှုတ်ထွက်ခိုင်းလိုက်တာဖြစ်ပါတယ်American ဆိုရအနေနဲ့ Iran နိုင်ငံပေါ်အကောင်းမြင်ဝါဒနဲ့ဆက်လက်ဆွေးနွေးလို့စိတ်မရှိတဲ့အတွက် Iran က American ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ရင်ဆိုင်ရမှာပဲလို့ Iran သမ္မတ Hassan Rouhani ကပြောပါတယ်။ American က Iran နဲ့ဆွေးနွေးလို့တဲ့စိတ်လုံးဝမရှိတဲ့အပြင်အရေးယူမှုတွေချမှတ်နေတာက Iran နိုင်ငံကိုပြိုကွဲပျက်စီးအောင်လုပ်နေတာလို့သမ္မတ Rouhani ကပြောပါတယ်။ Iran အနေနဲ့ American ရဲ့ဒဏ်ခတ်မှုတွေကိုရင်ဆိုင်သွားရုံပဲရှိပြီး American ကသူတို့ဆုံးဖြတ်ချက်တွေအပေါ်နှောင့်တရစေရမယ်လို့သူကပြောပါတယ်။BRI တရုတ်ခေတ်တပိုးလမ်းမစီမံကိန်းမှာမြန်မာကမိဖက်အနေနဲ့ထဲထဲဝင်ဝင်ပူးပေါင်းပါဝင်လာတဲ့အပေါ်ချီချူထောပနာပြူချောင်းတရုတ်သမ္မတရှီကျင်းဖင်ကနိုင်ငံတော်အကြိုင်မင်္ဂန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မနေ့ကဘီဂျင်းမြို့တော်မှာတွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။ BRI စီမံကိန်းကိုတရုတ်အစိုးရစတင်ချိန်ကလေးကမြန်မာကပါဝင်ခဲ့ပြီးဖြစ်တယ်လို့အကျိုးမြတ်ကြီးကြီးမားမားရမယ်ဒီစီမံကိန်းလုပ်ငန်းစဉ်မှာဆက်လက်ပါဝင်မှုဆန္ဒရှိကြောင်းလည်းဒေါအောင်ဆန်းစုကြည်ကသမ္မတရှီကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဧပြီလ25ကနေ28ရက်နေ့ထိကျင်းပမဲ့ဒုတိယအကြိမ်မြောက် Belt and Road Initiative BRI နိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ဟာညီလာခံမတိုင်ခင်မနေ့ဗုဒ္ဓဟူးနေ့ကတရားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးအတွက်ဆွေးနွေးခဲ့ကြပါတယ်
။ကျေးဇူးပါမက်ဆင်ကြီး။သတင်းအကျဉ်းချုပ်ကိုမမသဇင်အောင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ကိုညံဝင်းအောင်နဲ့ကိုရဲမင်းထွန်းတို့ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.